မြန်မာနိုင်ငံသားတွေပါဝင်ထိုင်းနိုင်ငံရောက်နိုင်ငံခြားသားအလုပ်သမားတွေကိုဗစ်ကာယောဂါကာလနေထိုင်ခွင့်ဗီဇာသက်တမ်းတိုးရမဲ့နောက်ဆုံးရနီးလာတာကြောင့်ထိုင်းအနာပိုင်းနေသတိပေးနေတဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါ။မြန်မာကမ္ဘောဒီးယားနဲ့လာအိုနိုင်ငံတွေကအလုပ်သမားတွေထိုင်းနိုင်ငံမှာကာယောဂါကာလနေထိုင်အလုပ်လုပ်ခွင့်သက်တမ်းထပ်တိုးဖို့ဒီလကုံနောက်ဆုံးသတ်မှတ်ထားတာကြောင့်အချိန်မီဆောင်ရွက်ကြဖို့နဲ့ပြက်ခွက်ခဲ့မယ်ဆိုရင်အရေးယူခဲ့ရမှာဖြစ်ကြောင်းသတိပေးနေတာပါသတ်မှတ်ရက်အမီဗီဇာသက်တမ်းတိုးဖို့ပြက်ခွက်မယ်ဆိုရင်ဒဏ်ငွေအဖြစ်ထိုင်းသက်ငွေတသိန်းအထိပေးဆောင်ရမှာဖြစ်ကြောင်းထိုင်းနိုင်ငံပြည်ထရေးနဲ့အလုပ်ကိုင်ရှာဖွေရေးဌာနတွေကဒီတစ်ပတ်တည်းမှာပဲသတိပေးထားကြောင်းမြန်မာလူသမားရေးဆောင်ရွက်နေတဲ့ရွှေပြောင်းလူသမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကပြောပြပါတယ်
ခွင့်ပြုထားတာသူအစောပိုင်းဒီကိုဝိနန္ဒီကာလမှာသူအောက်ထုတ်က31တိလို့သူကခွင့်ပြုထားတာကိုစိန်ပြဲမှာတုတ်သမားတွေသူတွေတရားရဆန်ဆေးရောင်းဝင်ဆရာဆရာနဲ့ပြန်လဲပြုလုပ်ဖို့ခက်ခဲတာတို့နောက်သာအုပ်တွေပြန်လဲပြီးမြန်မာနိုင်ငံမှာအနေလုပ်ဖို့ခက်ခဲတာကြောင့်အဲ့ဒီသူကခွင့်လုပ်ခွင့်ပြုထားတယ်တိုးတော့အခုချိန်မှာတော့ဟိုဌာနဆိုင်ရာယုံကြီးကလည်းပုံမှန်ပြန်လှုပ်လှုပ်နေပြီဆိုတော့သူကတက်ဆိုင်ရာလုပ်ငန်းရှင်နဲ့လုပ်ငန်းရှင်အဟောင်းပဲဖြစ်ဖြစ်လုပ်ငန်းရှင်အသစ်စီမှာရောက်တာပဲဖြစ်ဖြစ်တရားဝင်အလုပ်လုပ်ခွင့်လက်မှတ်ကြီးရောင်းယူတာတို့ပြည်သက်တန်းတူတာတို့ဒီ31နှစ်ပြီးဆောင်ရွက်မှလို့သူကပြောတာဖြစ်ပါတယ်အဲ့ဒီငါ့ကိုတတ်မှတ်ထားတဲ့တုံးချက်တွေအပြင်ပြီးတော့မလုပ်နိုင်ကြဘူးဆိုရင်တော့ तू ကဟိုငွေဒဏ်နေပါလိမ့်ပါ तू ကတက်ခံပေးဖို့ထိ तू ကပြည်ကြံနေနဲ့ထုတ်ပြန်ထားတာတွေ့ရပါတယ်ဟုတ်ကဲ့
ထိုင်းပြည်ထရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ထဲမှာတော့အချိန်မီသက်တမ်းမတိုးတဲ့အလုပ်သမားတွေကိုအရေးယူမှာဖြစ်တာကြောင့်တက်ဆိုင်ရာနိုင်ငံတွေကတန်ယုံနေအနေနဲ့မိမိနိုင်ငံသားတွေကိုအတိပေးနှိုးဆော်ဖို့ကိုလည်းတိုက်တွန်းထားပါတယ်ဗီဇာသက်တမ်းတိုးဖို့ပြက်ကွက်နေသူတွေရက်ပေါင်း90အတွင်းအကြောင်းမကြားရင်ထောင်ဒဏ်ငွေဒဏ်ပြည်နှံဒဏ်အပြင်နာမည်ပြက်အမိမဲစီးရင်သွင်းပြီးထိုင်းနိုင်ငံဝင်ရောက်ခွင့်ကိုပါရပ်တန့်ပန်ပိတ်သင်ခံရမယ်လို့လည်းသတိပေးထားပါတယ်ထိုင်းအနာပိုင်းတွေကအခုလိုသတိပေးနေပေမဲ့လက်တွေ့လို့ဖို့အခက်အခဲရှိနေတော့မယ်လို့လည်းထိုင်းနိုင်ငံအခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုပ်သမားရေးလှုပ်ရှားသူဦးမင်းဦးကပြောပြပါတယ်
သူတွေကအလုပ်လည်းမရှိဘူးကြားထဲမှာကပတ်စီကတန်းတိုးတော့ပတ်စံဆိုလို့ရှိရင်ခက်ခဲဖြစ်တယ်လေအဝါသူကရှော့ပေးလိုက်တယ်ဆိုတော့ဟိုမြင့်နေရှော့ပေးတာပေါ့အလုပ်ရှင်အစ်စ်ပြောင်းဖို့အတွက်နောက်ကျနေတာတော့မတိုးအလုပ်ရှင်မပြောင်းဖြစ်တာတော့ပြောရင်ဆိုတော့ဘိုင်းသူတို့ပြောတဲ့ကျန်အော်ပေးတယ်လို့ခေါ်တော့အဲ့လိုအဆူတွေကိုသူကဟလာကာလာကိုအကန့်အသတ်ဖြည့်ရနေတိုးလို့ရတယ်အဲပီတိုးတယ်ပေါ့နော်ဒါပေမဲ့ဒီအော်တိုဝါ30ပြင်းနေမှထိုင်ရင်မှပီတိုးဆိုလုတ်ပစ်လိုက်တယ်ဒီခွင့်ပြုချက်လေးရှိတော့အဲ့ဒါနဲ့ပတ်သက်လို့တချို့တော့အကျိုးခံလောက်မရှိတော့ဆိုရှိတော့ဒါပေမဲ့အများစုကဒီကာလကကိုဗစ်ကာလမှာအများစုတော်တော်လေးဒုက္ခရောက်ကြတာလေဒုက္ခရောက်တဲ့အခါကျတော့ဒီပုံကြားရှိကိုတတ်နိုင်တဲ့လူကတော့ကျွန်တော်ထင်တယ်နေလင်းရအဲ့ဒါကြတော့အဲ့လိုဒုက္ခတွေရောက်မှာပေါ့ဗျာ
ကာယောဂါကြောင့်သွားလာလှုပ်ရှားမှုတွေကန့်သက်ခဲ့တဲ့ထိုင်းနိုင်ငံမှာအလုပ်ပိုင်းနဲ့စောင့်ဝင်နေရေးအခက်အခဲတွေကြောင့်တန်းနဲ့ချီရှိတဲ့မြန်မာလူသမားတွေတဲကနေရပြညာသူတွေလည်းတင်ကနန်းထိရှိခဲ့ပါတယ်။ကိုဗစ်ကာယောဂါကြောင့်သေဆုံးသူ59ယောက်နဲ့ကူးစက်သူ3600လောက်ရှိခဲ့တဲ့ထိုင်းနိုင်ငံမှာမကြသေးခင်လားတွေကစလို့ယောဂါကူးစက်မှုတွေလျော့ပါလာတဲ့အချိန်လုပ်ငန်းတွေပြန်လည်လည်ပတ်ရမှာအလုပ်သမားလိုအပ်ချက်တွေရှိနေတာကြောင့်မြန်မာနိုင်ငံသားတွေအပါအဝင်အိမ်နီးချင်းနိုင်ငံတွေကရွှေ့ပြောင်းလုပ်သမားတွေကိုအလုပ်လုပ်ခွင့်ပေးဖို့လဲစီစဉ်နေတာပါဒါပေမဲ့လည်းမြန်မာနိုင်ငံမှာယောဂါကူးစက်မှုတွေတကြော့ပြန်တိုးလာနေတာကြောင့်အလုပ်သမားတွေခေါ်ယူဖို့အတွက်လဲထိုင်းနိုင်ငံဘက်ကတွန့်ဆုတ်နေပါတယ်ရှင်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ